ကရရှိမှာခင်ဗျာဤဘီလာကုံမှာအစိုးရဝန်ထမ်းတွေရဲ့လစာတွေတိုးတော့မယ်ဆိုတဲ့သတင်းကြောင့်ရွှေဈေးဒေါ်လာဈေးတွေတက်လာသလိုပဲစားသုံးကုန်ပစ္စည်းတွေလည်းအကုန်တက်ကုန်ပါတယ်ရန်ကုန်မြို့ကအိမ်ရှင်မတူကတော့ကျက်သားဈေးကလွှဲရင်အားလုံးတက်တယ်လို့ပြောပါတယ်ဒီကရက်ဟာနေဆက်ကုံတွေရေးလုံနေသူတွေကိုလည်းထိခိုက်လာနေပြီလို့သိရပါတယ်နေဆက်တစ်လျှောက်မှာရှိတဲ့ကုံတွေရေးဂိတ်တွေမှာမြန်မာငွေတန်ဖိုးတွေလည်းထိုးကျနေတယ်လို့အဲ့ဒီကလာတဲ့သတင်းတွေရသိရပါတယ်ပထမဆုံးအနေနဲ့ထိုင်းမြန်မာနယ်စပ်ကအခြေအနေကိုသိရဖို့အတွက်မြန်မာနိုင်ငံမြဝတီမြို့နယ်ကပ်ရက်ရှိတဲ့မဲဆောက်မြို့ကိုရောက်နေတဲ့ RFA သတင်းတော့ဦးမိုးကျော်ကိုမေးကြည့်ပါမယ်ဦးမိုးကျော်ကြီးထိုင်းမြန်မာနယ်စပ်ကကုံတွယ်ရေးအခြေအနေဘယ်လိုရှိနေလဲဗျပြောပြပါဦး
ဟုတ်ကဲ့ကျွန်တော်ဒီဈေးထဲမှာပေါ့နော်ဒီမဲဆောက်ဈေးထဲမှာသွားမေးကြည့်တဲ့ကုံတွယ်တွေကိုမြန်မာကုံတွယ်တွေထိုင်းကုံတွယ်တွေကိုလိုက်မေးကြည့်တဲ့အခါမှာကျတော့အခုတစ်ပတ်အတွင်းမှာပေါ့နယ်စပ်ကုံတွယ်ကြီးကတော်တော်လေးကိုပြင်းနေတယ်။နောက်ဈေးနှုန်းတွေကလည်းဒီလိုမတိမငင်ဖြစ်လာ။ဈေးနှုန်းမတိမငင်ဖြစ်လာတယ်ဆိုတော့သူတို့အသုံးလုံးရလို့ရှိရင်မြန်မာပြည်ကငွေကြေးဖောက်ပွားလို့ပေါ့နော်။နောက်တစ်ခါကုန်တယ်ရေအနေနဲ့သွားရေးလာရေးအခက်အခဲရှိတယ်။ဂိတ်ကြီးပေးဆောင်ရတာရှိတယ်။အဖမ်းဆီးတွေရှိတယ်ဆိုတော့တော်တော်ခက်ခဲရှိတယ်
။ဘဲကုန်တယ်နဲ့သွားပြီးတော့မေးမြန်းထားလိုက်ခင်ဗျာ
။အဓိကတော့ကျွန်တော်တို့ကဒီမှာဟိုမဲဆောက်ထဲမှာပေါ့နော်။ထိုင်းနိုင်ငံဘက်ကမဲဆောက်ချမ်းဘက်မှာအယောင်ဝင်ဖြစ်တာစံလေးကိုချက်တွင်မြန်မာပြည်ကလာတဲ့စံလေးကိုချက်တွင်အချူညီပေါ့နော်။ကြံအဲ့ဒီဥစ္စာတွေအယောင်ဝင်ဖြစ်တဲ့အခါကျတော့ဒီကုံပဲဇိုင်းမမတ်အယောင်ဝင်လုပ်နေတဲ့အဲကုံတဲတူဦးပေါ့နော်။အမျိုးသမီးကုံတဲတူဦးကျွန်တော်မေးကြည့်တဲ့အခါကျတော့အခုလိုပြောပါလေ
။ဘယ်ရဲ့ခေါင်းဆောင်မှုဝါမှုကြည့်ပြီးတော့ကုံကျင်းလုံးနဲ့မတရားအစာကိုတက်လာတယ်။စံလေးကအစာနောက်ပြီးချက်တွင်ငရုတ်ချက်တွင်ဖြူအကော်လုံးကကုံကျင်းလုံးနဲ့နှစ်ဆလောက်တက်လာတယ်။အရင်တော့တက်တုံပြူတပိတ်သာဝယ်ရတာခိုင်းမွေကအရင်က35အခု65လောက်တက်လာနှစ်ဆလောက်တက်လာတယ်နှစ်ဆလောက်တက်လာတော့ဒီကုတန်းရဝယ်မှုမှာကုန်တွေကအခက်အခဲဖြစ်လာနောက်ပြီးအကမွေကြီးပေါင်းကြတာလည်းပါတယ်ဖန်းစီတွေကလည်းများတဲ့အခါကျတော့ဒီပစ္စည်းတွေကမတရားဖြစ်တက်လာတယ်မကြိုက်တော့ဘူးပေါ့နောက်ဆုံးဆိုလို့ရှိရင်ဒီလိုဟာတွေလာပြီးတွင်းမှုတော့မှအခက်အခဲဖြစ်သွားဘူး
အဲ့လိုအနေထားမှာပေါ့လေအခုထိုင်းနိုင်ငံထိုင်းနဲ့ပေါ့လေမြန်မာကြက်ငွေနဲ့ဘတ်ငွေနဲ့လဲတဲ့ငွေလဲတဲ့နှုန်းကအခြေအနေဘယ်လိုရှိလဲခင်ဗျာ
ဒီထဲမှာတော့အခုတပတ်အတွင်းမှာပဲဒီငွေလဲနှုန်းတွေကလည်းမတိမငြိမ်ဖြစ်သွားတာကိုသိရတယ်ဘယ်လိုသိရလဲဆိုလို့ကျတော့ဟိုဘတ်ပေါ့ထိုင်းဘတ်ငွေကအခုကပုံပြီးတော့ဘယ်လိုဆိုတံမိုးပြင်လာတဲ့အနေအထားမှာရှိတယ်ပေါ့နော်တံမိုးပြင်လာတဲ့အနေအထားမှာရှိတဲ့အခါကျတော့ဒီမှာဗမာကျက်ငွေ100ပါလာတဲ့လူက33ချက်3ဘတ်ပေါ့နော်ထိုင်းဘတ်ငွေ3ဘတ်နဲ့ဟိုတော့3ပြားလောက်ပဲရဒါဗမာငွေခြံလာတဲ့အတွက်ထိုင်းငွေကိုကင်လာပြီးတော့ဘန်ငွေကိုလူချင်းနဲ့ထိုင်းဘန်ငွေကိုလူချင်းနဲ့ဆိုရှင်တော့ဈေးတစ်မျိုးရှိတယ်။အဲအဲ့ဒါမျိုးပေါ့ဒီလိုမျိုးတွေမကြည့်မငြိမ်ဖြစ်လာတဲ့ပုံမှာရှိတယ်။နောက်တစ်ခါငွေဗမာငွေအများကြီးကန်ပြီးတော့လဲမယ်ဆိုလို့ရှိရင်လည်းသူတို့အနေနဲ့ဟိုဗမာငွေကတိတ်မကြည့်မငြိမ်တဲ့အခါကျတော့လဲမပြေးဘူးဆိုတဲ့သဘောထားမျိုးကြီးပြောလာတာရှိတယ်။ဒီကငွေလဲတဲ့ဆိုင်ကြီးကအများတော်ပဲအဲ့လိုပြောလာပါလား
။အခုပြောသွားတာကတော့မဲဆောက်မျိုးကအခြေအနေပေါ့မြန်မာနိုင်ငံတိုင်းတုံတို့တာချီလိတ်တို့နဲ့နေချင်းဆက်နေတဲ့မဲဆိုင်မျိုးကအခြေအနေကတော့ဘယ်လိုရှိလဲဗ
ျမဲဆိုင်ဘက်ကအခြေအနေကတော့ဒီကုန်တယ်တွေအနေနဲ့တော့အခက်အခဲတွေအများကြီးရှိတယ်အလားတူပဲပေါ့နော်ဒီမဲဆောက်ဘက်မှာရှိတဲ့ကုန်တယ်တွေကအလားတူပဲလို့ကျွန်တော်တို့သိရပါတယ
်ကျေးဇူးပဲဦးမိုးကျော်ကြီးတရုတ်မြန်မာနယ်စပ်ဘက်ကအခြေအနေကိုဆက်ပြီးမေးလိုက်အောင်မယ် RFA သတင်းတော်ဦးရဲထက်ကိုမေးကြည့်ပါအောင်မယ်ဦးရဲထက်ကြီးကြားလားဗ
ျ
ဟုတ်ကဲ့အဲ့ဒီကအခြေအနေဘယ်လိုရှိနေလဲ
ကျုံငွေတက်သွားပြီးတော့ဗမာငွေတွေကကျသွားတယ်ကကျသွားတဲ့အခါကျတော့သူဒီကုံသွေးကြီးမှလည်းသူကမောက်ကမသူကသူနည်းနည်းပါးပါမြန်မာတွေဘက်ကကုံတွေနေနဲ့ဒီရောင်းဝယ်ရတာနည်းနည်းခက်တာပေါ့ဗျာသူနဲ့ရင်ဆိုင်ရတာပေါ့အဲ့ဒီအနေအထားမျိုးတော့ရှိတယ
်ဟုတ်ကဲ့အဲ့ကုံသွေးနည်းနည်းကမောက်ကမဖြစ်သွားတယ်ဆိုတဲ့အနေအထားကိုကျွန်တော်နည်းနည်းရှင်းပြပါအောင်ဗျာ
ကမောက်ကမဆိုတာဒီတိုးငွေကြီးကတက်သွားတဲ့အခါအရင်ကတိုးငွေကြီးကဟို6 9လောက်ကြည့်တာကိုအခု6 9လောက်ရှိတယ်ပေါ့6 9လောက်ရှိတဲ့အခါကျတော့ဒီရင်းနှုန်းကဗမာငွေ100ကျပ်နဲ့ညီမျှတာပေါ့ဗျာ
အဲဗမာငွေ100ကျပ်ကိုတရုတ်ယွမ်ငွေကဘယ်လောက်လဲခင်ဗျာ
0.69 ပါဟုတ်ကဲ
့0.69ပေါ့0.69မူဒါကငကိုအရင်တော့ကပေါ့ဒါဖြန်းဖြန်းသွားနေစီပေါ့ဆိုအခုဆိုလို့ကျရင် 0.69 ကိုဖြစ်သွားတာပေါ့
ဟုတ်တယ်ဗျာအခု 0.69 ဖြစ်သွားတဲ့အခါကျတော့သူရောင်းတဲ့အခါမှာဒီတရုတ်ငွေနဲ့ရောင်းပြီးတော့ဗမာငွေပြန်လဲတဲ့အခါမှာသူတို့ဒီဗမာငွေကဝါလို့တော့တော့အဲ့ဒီနဲသွားတဲ့အနေအထားမျိုးတွေဟုတ်တယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ကုနေတဲ့ကိုမေးတယ်မေးတဲ့ကသူကအခုလိုရှင်းပြတယ
်ဒီကုန်တဲ့ရောင်းဝယ်ရတဲ့ငွေဈေးပုံပါပဲပေါ့အင်ပိုပိုင်းကျတော့ငွေဈေးပုံပါပေါ့အင်ပိုပိုင်းလည်းငွေဈေးပုံပါဆိုပေမဲ့သူဒီပြုတ်ကုန်တဲ့ကအရင်ကငွေဈေး9လောက်မှရှင်းလာတဲ့တကြနဲ့ပေးဝယ်တယ်အခု6တို့ပါတော့ဖြစ်သွားလို့ရှင်းတယ်ဒီကတန်းဆိုလို့ရှင်အင်ပိုကုန်တဲ့ကတကြလောက်ရရင်ပို့ပြီးတော့မှပို့ကြိုက်မှာပေါ့သူကဒါပေမဲ့အချင်းချင်းလည်းပြုတ်ပကတ်ခါဈေးကအဲ့လောက်တကြပြန်မပေးတော့
ဒီလိုအခြေအနေမျိုးရေရှည်ဖြစ်နေလို့ရှင်ဘာဖြစ်လာနိုင်လဲဆိုတာကိုကုန်တယ်လေးသုံးသပ်ကြလားခင်ဗျာ
ဟုတ်ကဲ့ဒီကုန်တယ်လေးသုံးသပ်တာကတော့လေဒီမှာဟိုမြန်မာငွေဆက်ကျနေဦးမယ်ဆိုလို့ရှင်တော့သူတို့အတွက်အခြေအနေမကောင်းနိုင်ဘူးလို့ပြောတယ်ပြီးတော့အဲ့ဒီမြန်မာငွေကဘလောက်ထိဆက်ဟိုဘလောက်အခြေအနေကြကြာတိဆက်ကျနေဦးမယ်ဆိုတာကိုတော့သူတို့မခံမနိုင်ဘူးလို့လည်းသူတို့အဲ့လိုပြောနေကြတယ်ဗျာ
ကျေးဇူးပဲဦးရထက်ခင်ဗျာ